ဒီမှာအမေရိကန်တပ်တွေရှိနေတာလေးနှစ်ထဲဝင်လာတဲ့အချိန်မှာပဲသမ္မတဘုရားအဲ့ဒီမှာလက်ဆုပ်လက်ကင်ကြနိုင်တဲ့တိုးတက်မှုလက္ခဏာတွေကိုထောက်ပြပြီးအီရတ်စစ်ပွဲနဲ့ပတ်သက်လို့လူထုကတန်တရားဝင်နေတာတွေကိုပကြအောင်ကြိုးပမ်းနေပါတယ်သမ္မတဘုရားအခုနောက်ဆုံးပြောကြားခဲ့တဲ့မိကွန်းထဲမှာအီရတ်နိုင်ငံပေါ်ထားရှိတဲ့အမေရိကန်ရဲ့ policy
ကိုကာကွယ်ရုံနာမကအီရန်နိုင်ငံအီရန်နိုင်ငံကစိန်ခေါ်နေတာကိုလည်းထည့်သွင်းပြောကြားခဲ့တဲ့အကြောင်းဗီအိုအေသတင်းတော့ပေါ်လာဝက်ဆန်အင်ဂျူကနေရေးသားပေးပို့ထားတာကိုတော်မမထုံးကတင်ပြပါလိမ့်မယ်ရှင်။ဟုတ်ကဲ့။ဟိုဟိုင်ယိုပြည်နယ်ကလစ်ဖ်လန်မြို့စီတွားရောက်ခဲ့တဲ့သမ္မတဘုရားအီရတ်မှာအမေရိကန်ကဆက်လက်ပါဝင်တက်တက်ရတဲ့အကြောင်းရင်းကိုပြောကြားခဲ့ပါတယ်။သမ္မတဘုရားအခုချင်
Mortay,
the story of a northern Iraqi city called Talafer, which was once a key base of operations for Al Qaeda and is today a free
city. Talafer, Al Qaeda စစ်ဆင်ရေးအတွက်အဓိကကျတဲ့အခြေစိုက်စခန်းတစ်ခုဖြစ်ခဲ့ဥပါရယ်အခုတော့လွတ်လပ်သောအီရတ်နိုင်ငံအတွက်မျှော်လင့်ချက်ပေးမဲ့လွတ်လပ်သောမြို့တစ်မြို့ဖြစ်နေပါတယ
်အရင်ကလိုမဟုတ်ဘဲတမူထူးခြားစွာပြည်ပြင်းတဲ့စကားလုံးတွေနဲ့သမရဘုတ်ကဒီတလာဖာမြို့မှာအကြမ်းဖက်သမားတွေမင်းမှုခဲ့ပုံကိုပြောပြခဲ့ပါတယ်မြို့မောင်တပ်တွေဟာဒီမြို့ကိုဝင်ရောက်ပွင့်ထောက်ရှာဖွေခဲ့ပေမဲ့ဒီမြို့မှာတိတ်ကြကြမနေဘဲထွက်ခွာသွားခဲ့တာကြောင့်သွေးထွက်တမ်းရုံမှုပြန်ဖြစ်ခဲ့တယ်လို့မစ္စတာဘုတ်ကဆိုပါတယ်
One grim incident, the terrorists kidnapped a young boy from the hospital and killed him. And then they booby-trapped his body and placed him along the road where his family
was seen.
မြို့မောင်တပ်တွေကသူတို့အမှားကိုသဘောပေါက်ခဲ့ကြတယ်လို့မစ္စတာဘုတ်ကပြောပါတယ်မြို့ရဲတပ်တွေကိုပြန်စစ်လွှတ်ခဲ့ပြီးဒီတစ်ခါမှာတော့မြို့ရဲမှာပဲနေနေခဲ့ကြတာအီရတ်စစ်သားတွေကဥဆောင်ခဲ့ကြပါတယ်အရက်သားတွေဟာယုံကြည်မှုပြန်လည်ရရှိလာပြီးမြို့ဟာလည်းပြန်လည်အသက်ဝင်လာခဲ့ပါတယ
် The people of Talafer have shown that Iraqis do want peace and freedom and no one should underestimate them
တလာဖာမြို့လူလူကအီရတ်နိုင်ငံသားတွေဟာငြိမ်းချမ်းရေးနဲ့လွတ်လပ်မှုကိုတကယ်လိုချင်ကြောင်းကြတာလိုက်တာဖြစ်ပြီးသူတို့ကိုဘယ်သူကမှ short တွက်ဖို့မသင့်ပါဘူ
းအမေရိကန်ဦးဆောင်ပြီးတိုက်ခတ်ခဲ့ခြင်းကာလတလျှောက်တိုးချက်မှုတွေအခုလိုမရှိခဲ့ပါဘူးလို့သမ္မတဘုတ်ကဝန်ခံခဲ့ပါတယ်ဒါပေမဲ့လို့ပဒင်းစာတွေရုပ်မြင်သံကြားတွေမှာအီရတ်ကတွေးထက်တန်ယုံမှုရုပ်ပုံတွေကိုမြင်တွေ့နေရတာကြောင့်အမေရိကန်အများစုထင်တာထက်အီရတ်မှာအပေါင်းလက္ခဏာဆောင်တဲ့တဲ့င်းတွေအများကြီးရှိပါတယ်လို့သမ္မတဘုတ်ကပြောပါတယ်လူလူစစ်တမ်းတွေမှာလည်းအီရတ်ကစစ်ကိုအမေရိကန်လူလူထောက်ခံမှုနှုန်းဟာမကြုံစဘူးအနိုင်ဆုံးကိုရောက်နေပါတယ်။ကလီဗ်လန်လူလူကမစ္စတာဘုတ်ကိုမေးတဲ့မေးခွန်းအတော်များများဟာလည်းတန်တရာမေးခွန်းတွေပါ။ဒါအပြင်အီရန်အကြောင်းကိုလည်းမေးမြန်းခံခဲ့ရပါတယ်။သမ္မတဘုတ်ကအီရတ်စစ်မတိုင်ခင်အချိန်နဲ့ဒီကနေ့အီရန်ရဲ့ချင်းချောင်းမှုအန္တရာယ်ကွဲပြားခြားနားမှုတွေအကြောင်းကိုပြောဆိုခဲ့ပါတယ်။အီရန်ကနျူကလ িয়ার လက်နက်ရယူလို့တဲ့ဆန္ဒပြင်းထန်တာနဲ့ပတ်သက်ပြီးအခြေအနေဖြစ်နေတာကိုတတမန်ကြီးနဲ့ဖြေရှင်းနိုင်မယ်လို့အမေရိကန်ကမျှော်လင့်နေအကြောင်းဒါပေမဲ့အရင်သတင်းဖတ်တုန်းကအီရန်အရာရှိတွေနဲ့အီရတ်ဆိုင်ရာအမေရိကန်တာအမတ်ကြီးဇာမီခါလီဇတ်တို့အဆက်အသွယ်ပြုလုပ်ခဲ့တာဟာအီရတ်အရေးမှာအီရန်ကဝင်ရောက်စစ်ဖက်နေတဲ့ကိစ္စကိုဖြေရှင်းဖို့သာဖြစ်တဲ့အကြောင်းမစ္စတာဘုတ်ကပြောပါတယ်နောက်ဆုံးမှာတော့အီရန်နဲ့အီရတ်ဆက်ဆံရေးကိုသူတို့အစိုးရတွေကသာညှိနှိုင်းဆောင်ရွက်မှာဖြစ်တဲ့အကြောင်းစီလုံးပြည်ညွတ်သောအစိုးရအဖွဲ့ကိုဘက်ကလက်မြို့မှာမကြာခင်ဖွဲ့စည်းနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းမစ္စတာဘုတ်ကပြောဆိုသွားပါတယ်ရှင်